ရရှိမှခင်ဗျာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာတောမဲအိုဟေကင်ထာနာကလက်ရှိအခြေအနေတွေအရစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲဟာယုံကြည်လက်ခံနိုင်ကြမရှိကြောင်းမြန်မာနိုင်ငံတွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေဟာနိုင်ငံတကာတရားဥပဒေကိုချိုးဖောက်မှုရှိမရှိဆိုတာကုလသမဂ္ဂကစုံစမ်းရေးအဖွဲ့ဖွဲ့စည်းစစ်ဆေးသွားဖို့ဒေါအောင်ဆန်းစုကြည်နဲ့တကွာနိုင်ငံအကျဉ်းသားတွေလှုပ်ပေးပြီးရွေးကောက်ပွဲမှာပါဝင်ခွင့်ပေးဖို့နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအရေးတို့နဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်တင်ပြသွားခဲ့ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့မစ္စတာကင်ဒါနာကစတင်ပြောကြရမှာ
Myanmar is at a critical moment in this history. For the first time in 20 years, elections have been planned.
လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာသမိုင်းမှအရေးကြီးတဲ့ကာလပါ2020အတွင်းပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပါတယ်ဒီလိုအခြေအနေမှာလူ့ခွင့်ရေးအခြေအနေတွေကောင်းမွန်အောင်လုပ်ပြီးဒီမိုကရေစီစနစ်ကိုဥတည်တဲ့အပြောင်းအလဲတွေလုပ်ဖို့အစိုးရအတွက်ကြီးမားတဲ့အခွင့်အလမ်းတစ်ရပ်ပါပဲဒါပေမဲ့အစိုးရကဒီလိုလှုပ်ဆောင်မှုမရှိတဲ့အတွက်ကုလသမဂ္ဂအထူးအကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအရေးကိုစိုးရိမ်ပူပန်နေကြောင်းမြန်မာအစိုးရအနေနဲ့ဒီကိစ္စတွေကိုအလေးထားလိုက်နာလှုပ်ဆောင်ဖို့နိုင်ငံတကာအနေနဲ့လည်းမြန်မာပြည်သူတွေရဲ့အကျိုးအတွက်အလေးအနက်စဉ်းစားဆောင်ရွက်ပေးကြဖို့တိုက်တွန်းလိုကြောင်းမစ္စတာကင်ဒါနာကပြောသွားတာပါဆက်လက်ပြီးသူက
I have just returned from my thorough mission to Myanmar from 15 to 19 February at the very outset I wish to put
မိမိရဲ့တတိယမြောက်ခီးစဉ်အဖြစ်ဖေဖော်ဝါရီလ15ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်ဒီတူတောင်းတဲ့ခီးစဉ်အတွင်းရန်ကုန်နေပြည်တော်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းတို့ကိုတွားရောက်ခဲ့ပါတယ်ရန်ကုန်အင်းစိန်ထောင်စစ်တွေထောင်နဲ့ဘူးသီးတောင်ထောင်တို့ကိုတွားရောက်ခွင့်ရရှိခဲ့ပြီးအကျဉ်းသား15ဦးနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတဝန်းအကျဉ်းထောင်အသီးသီးကနိုင်ငံရေးအကျဉ်းသားတွေရဲ့ပမာဏဟာလျော့မသွားတဲ့အပြင်အစ်စ်ထက်မှန်ဖမ်းဆီးမှုတွေပြစ်ဒဏ်ချမှတ်မှုတွေဆက်လက်လှုပ်ဆောင်နေတာတွေ့ခဲ့ရပါတယ်။တချို့နိုင်ငံရေးအကျဉ်းသားတွေဆိုရင်ထောင်ကျခံနေရတာအနည်း20လောက်ရှိနေပါပြီ။ဒီမိုကရေစီအပြောင်းအလဲတောင်းဆိုကြတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဆိုရင်65နှစ်အထိထောင်ကျခံနေကြရပါတယ်။ကျွန်တော်မြန်မာပြည်ကိုတွားခဲ့တဲ့ခီးစဉ်၃ခေါက်စလုံးမှာအဲ့ဒီနိုင်ငံရေးအကျဉ်းသားအမျိုးသားအမျိုးသမီးကျောင်းသားခေါင်းဆောင်တန်ဃာတော်နိုင်ငံရေးပါတီခေါင်းဆောင်တိုင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။သူတို့ဟာမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီစနစ်ကိုငြိမ်းငြိမ်းချမ်းချမ်းကူးပြောင်းနိုင်ရေးတို့အတွက်ဆက်လက်ဆောင်ရွက်သွားကြမယ့်ပုံကူတွေဖြစ်ပါတယ်။အခုဒီပုံကူတွေဟာကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ခွင့်မရှိကြပါဘူး
။ They are now explicitly banned from becoming members of political parties.which wish to contest the elections
မလာရှီးယားနေကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲဥပဒေတွေထဲမှာနိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံရေးပါတီဝင်တွေဖြစ်ခွင့်မရှိအောင်အသေးစိတ်ပိတ်ပင်ထားပါတယ်ဒီဥပဒေတွေအရရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေဟာမှတ်ပုံတင်နိုင်ဖို့နိုင်ငံရေးအကျဉ်းသားတွေကိုထုတ်ပယ်ကြရမှာဖြစ်တယ်လို့မစ္စတာကင်ဒါနာကပြောကြားသွားတာပါလောလောဆယ်ထောင်ချခံထားရတဲ့ NLD ပါတီအထွေထွေအတွေ့အမှုဒေါအောင်ဆန်းစုကြည်နဲ့တကွပါတီဝင်430ကျော်အပါအဝင်နိုင်ငံရေးအကျဉ်းသား2100ကျော်ကိုအ мян ဆုံးပြန်လှုပ်ပေးဖို့ထပ်မံတောင်းဆိုလိုက်ကြောင်းကိုလည်းမစ္စတာကင်ဒါနာကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့အရေးကြီးတဲ့လူ့ခွင့်ရေးကိစ္စဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်ဖွဲ့စည်းခွင့်တွေမရှိသေးပါဘူး။စာပေစစ်ဆေးရေးကိုမတင်ပြဘဲလူလက်စွာရေးသားခွင့်မရှိသလိုချိုးဖောက်မယ်ဆိုရင်1900နှစ်အထိချမှတ်ဖို့သတ်မှတ်ထားပါတယ်။အစိုးရအနေနဲ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေကိုပြန်လှုပ်လိုစိတ်ရှိတဲ့အရေးလက္ခဏာမတွေ့ရသလိုနိုင်ငံသားတွေရဲ့အခြေခံလူ့ခွင့်ရေးတွေကိုပေးအပ်မဲ့သဘောမျိုးမတွေ့ရပါဘူး။ဒါကြောင့
် without full participation including by the some 2100 business of
နိုင်ငံရေးအကျဉ်းသား2100ကျော်ကိုပြန်လှုပ်ပေးပြီးနိုင်ငံရေးမှာအပြည့်အဝပါဝင်ခွင့်ပေးတာနိုင်ငံသားတွေနိုင်ငံရေးပါတီတွေရဲ့လွတ်လပ်ခွင့်တွေကိုဖန်တီးပေးတာတွေမရှိဘဲနဲ့ကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံတကာကယုံကြည်လက်ခံနိုင်စရာမရှိပါဘူးလို့မစ္စတာကင်ဒါနာကပြောသွားတာပါ။ဒါပြင်မစ္စတာကင်ဒါနာကရခိုင်ပြည်နယ်မြောက်ပိုင်းကတသန်းလောက်ရှိတဲ့ရိုဟင်ဂျာမွတ်စလင်တွေလူ့ခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေဟာစိုးရိမ်စရာဖြစ်နေတဲ့အကြောင်း2009ခုနှစ်ကမိမိတင်ပြတဲ့အစီရင်ခံစာထဲမှာအလေးထားဖော်ပြခဲ့တဲ့အတိုင်းအခုနောက်ဆုံးမြန်မာပြည်ကိုတွားခဲ့တဲ့ခီးစဉ်မှာလည်းအဲ့ဒီဒေသကိုနှစ်ရက်ကြာတွားရောက်လေ့လာကိုရခဲ့ပါတယ်။ရိုဟင်ဂျာတွေဟာမွေးစည်ရင်းလက်ထက်ထိမ်းများမှုပညာရေးအလုပ်ကိုင်းစတဲ့ကိစ္စတွေမှာခွဲခြားဆက်ဆံခံရမှုအခြေအနေတွေဟာဆူဆူဝါးဝါရှိနေသေးပဲလို့မစ္စတာကင်ဒါနာကပြောပါတယ်။သူတို့ရဲ့အရေးကိစ္စတွေကိုအာဏာပိုင်တွေဘက်ကတာဝန်ယူဆောင်ရွက်ပေးဖို့ဆက်လက်ပြက်ကွက်နေသေးဖြစ်တယ်လို့လည်းမစ္စတာကင်ဒါနာကပြောပါတယ်။
The gross and systematic nature of the human rights violations may entail crimes against humanity.
ကြေကြေပြန့်ပြန့်နဲ့စနစ်တကျလှုပ်ဆောင်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ crime against humanity လို့ခေါ်တဲ့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ပါတယ်။နိုင်ငံတကာအနေနဲ့မြန်မာအစိုးရရဲ့တာဝန်ယူဆောင်ရွက်မှုပြက်ကွက်နေတာတွေကိုစုံစမ်းစစ်ဆေးသွားတင်ပါတယ်။ဒါအပြင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့သမိုင်းမှအရေးကြီးတဲ့အခုလိုချိန်မှာမြန်မာပြည်သူတွေကိုတက်စွမ်းတရွေ့ကူညီဆောင်ရွက်ပေးသွားကြဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်ဒါနာကတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။